စကိုင်းတိုင်းဒေသကြီးကလေးမြို့တောင်ပိုင်းကနှချောင်းရွာမှာစစ်ကောင်စီတပ်တွေတက်ဆွဲပြီးတော့ပြန်လည်ထွက်ခွာခြင်းရွာအနီးအနားမှာရှိတဲ့တဲတွေကိုမိရှုခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။မင်းကင်းနယ်ဘက်ကကျေးရွာတွေမှာလည်းနေအိမ်တွေထပ်ပြီးမိရှုခံရတဲ့အတွက်ကုလဲအနောက်ရွာမှာနေအိမ်တစ်လုံးမှာဆိုရင်နေအိမ်တစ်လုံးမှမကြံတော့ဘူးလို့ရွာကန်တွေကပြောပါတယ်။ခုလိုစကိုင်းဘက်ကအခြေအနေအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပ
ါ။စကိုင်းတိုင်းဒေသကြီးကလေးမြို့တောင်ပိုင်းကနှက်ချောင်းရွာမှာဖေဖော်ဝါရီလ19ရက်ကစစ်ကောင်စီတပ်တွေတက်ဆွဲပြီးနေမြေရှင်းလင်းခဲ့ပြီးဖေဖော်ဝါရီလ22ရက်အင်္ဂါနေ့မှာကျေးရွာတွေကနေပြန်လည်ထွက်ခွာခြင်းမှာကျေးရွာအနီးကတဲတွေကိုမိရှို့ခဲ့တယ်လို့ဒေသခံတွေကပြောပါရတယ်။တောင်ရံမှာအလုလုကြတဲ့ရွာသားတွေနားနေဖို့စောက်ထားတဲ့တဲတွေကိုမိရှို့ခဲ့တာလို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်သူကပြောပြပါရတယ်
။နှက်ချောင်းနဲ့ဒီငဖားကြားပေါ့နော်။အမှတော်ချောင်းဆိုရှိရယ်အာကျွန်တော်နှချောင်းဘက်ကနေကူးပြီးတော့အာအဖားဘက်ကိုသွားတဲ့နားမှာကူးအဲ့လိုသွားရင်းနဲ့ရှုပ်သွားတာအာအစားတော့ကိုဆန်တို့အဲ့လိုရန်ရန်တို့ပေါ့နော်အဲ့လိုမျိုးတွေပါမယ်ဒါပြီးတော့အာစပါးတွေကပြီးလို့ရှိရင်ဟိုတို့ဒီအတုံးဆောင်ပစ္စည်းတွေပေါ့နော်အဲ့လိုကြီးအဲ့လိုကြီးကဲထားလာဆိုတော့အဲ့ဒါကြီးပါသွားတာဗျတို့ဒီကဲထားကြတာပေါ့နော်အဲ့လိုမျိုးရွာထဲမှာတစ်ခုချင်းမှာတို့ကဲထားတာအဲ့ဒါဟိုတို့
စစ်ကောင်စီတပ်တွေဟာနှချောင်းရွာတောင်ဘက်၄မိုင်အကွာကငါးဖားရွာဘက်ကိုထွက်သွားစဉ်ရွာတွေကအရက်သား2ဦးအသက်ခံခဲ့ရတယ်လို့ပြောပါတယ
်။အဲစစ်ကြောင်းထိုးလာတဲ့စစ်ကောင်စီကဦးအောင်ဆန်းဆိုတဲ့လူကအသက်50ကျော်ဝန်းကျင်ပေါ့နော်။သူကနွားကျောင်းနေတာပေါ့။အဲအဲ့လိုနွားကျောင်းနေတဲ့လူကိုသူတို့ဖမ်းဆီးပြီးတော့နှိပ်စက်တယ်။နှိပ်စက်ပြောမှပြတ်တက်ထားခဲ့တာ။အဲပြီးတော့တယောက်ကတော့ကျတော့သူကဟိုလက်ငါအသက်50ကျော်ပဲ။သူကဖမ်းချိုးတာပေါ့နော်။ဖိတ်ကြလဲတိပြောဟိုမူမှန်နဲ့ရမဟုတ်ဘူးเนาะဟိုပြတ်တက်ထားကြတော့ပန်းချိုးသွားရင်းနဲ့အဲ့လိုမျိုးစကြောင်းထိုးလာတဲ့ဒီစက်ကောင်စီကတက်တင်နေအဲ့လိုတွေ့တော့ကျတော့အဲစက်ကောင်စီကဖမ်းဆီးပြီးတော့မှအဲ့လိုပြတ်တက်ထားကြတာနောက်ဦးပေါ့
စက်ကောင်စီဘက်ကတော့ဖေဖော်ဝါရီလ19ရက်ကတိုက်ပွဲကိုလည်းသတင်းထုတ်ပြန်ခြင်းမရှိသလိုနေမြေရှင်းလင်းမီးချိုးတဲ့အခြေအနေကိုလည်းသတင်းထုတ်ပြန်ထားခြင်းမရှိသေးပါဘူး။စကိုင်းတိုင်းတွေကမင်းကင်းမြို့နယ်အပိုင်တွေကကုလဲအနောက်ရွာကိုလည်းတိုက်ပွဲဖြစ်ပွားတာမရှိဘဲဖေဖော်ဝါရီလ23ရက်မနက်ပိုင်းကစစ်ကောင်စီကနေမြေရှင်းလင်းရင်းမီးရှို့ခဲ့လို့နေအိမ်တရာနီးပါးမီးလောင်ကျွမ်းခဲ့ပါတယ်။ဖေဖော်ဝါရီလ22ရက်အင်္ဂါနေ့မှာပဲမီးမလောင်ပဲကြန့်ရှိနေတဲ့နေအိမ်တွေကိုနောက်တစ်ကြိမ်မီးထက်ရှို့ခဲ့ပြီးကြီးရွာသားတွေဟာတောတောင်နေတဲ့ခိုးလုံနေကြရပါတယ်။ဒီအချိန်နဲ့ပတ်သက်လို့ဒေသခံသူကအခုလိုပြောပြပါတယ
်နောက်တစ်ချိန်ဒီမြတ်ချန်တဲ့အိမ်ကိုထပ်ရှုပ်ပြလိုက်လို့တရားလုံးလုံးဝအားလုံးကျုံးသွားပြီလားဟွာပြသူကတောရီတောင်ကြီးထဲမှာမိုးကလေးနဲ့ဒါဟိုးပြူပြီးမှတပင်းလေးဝါရင်းလေးအောက်မှာပဲအဲ့လိုနေကြထိုင်ကြတာနေပြင်းထီးထီးပြဘာမှဟိုအခင်းတွေပါလေဘာတစ်ခုမှမရှိဘူးအကာမရှိပါဘူးပ
ြကုလဲရွာကိုအလဲမှာချောင်းချထားပြီးကုလဲအရှိရွာနဲ့အနောက်ရွာဆိုပြီးနှစ်ပိုင်းခွဲထားပါတယ်အခုမီးရှို့ခံရတာဟာကုလဲအနောက်ရွာဖြစ်ပြီးတော့ကူလဲအရှိရွာဟာစစ်ကောင်စီကိုထောက်ခံသူအများစုနေထိုင်နေလို့လဲဒေသခံတွေကပြောပါတယ်ခင်ဗျာ။